သမတ်ဒေါ်နယ်ထရန့်ပေါ်တရားစွဲဆိုအရေးယူနိုင်ရေးဌာနစုဆောင်မှုတွေပြုလုပ်ပြီးတဲ့နောက်မှာအမေရိကန်အောက်လက်တထောက်လိုင်းကော်မတီကအစီအစဉ်ကစားကြောင်းကိုအင်္ဂါနေ့ကထုတ်ပြန်လိုက်ပြီဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကစားရဲ့အနေချုပ်တမျက်နာစာစာပိုက်မှာသမတ်ထရန့်ကိုတရားစွဲဆိုနိုင်ရေးအဓိကအကြောင်းချက်တွေကိုဖော်ပြထားပါတယ်။စီကံတာနေချုပ်မှာသမတ်ထရမ့်ဟာသူပြောင်းလဲရွေးချယ်ခံရရေးကိုအထောက်အကူပြုခြင်းနဲ့နိုင်ငံရေးလှုပ်ဆောင်မှုကိုအခြေခံတဲ့စုံစမ်းစစ်ဆေးရေးလျှက်ကိုလှုပ်ဆောင်စေချင်တာကြောင့်အမေရိကန်နိုင်ငံရဲ့ယူကရိန်းနိုင်ငံဆိုင်ရာနိုင်ငံရေးမူဝါဒကိုအပြတ်အမောင်းလုပ်တဲ့အစီအစဉ်နဲ့မြို့သားလူမျိုးရေးကိုအားနည်းချိနေအောင်လှုပ်ဆောင်ခဲ့တဲ့ဆိုပြီးဖော်ပြပါရှိခဲ့ပါတယ်သမတ်ထရမ့်မှာ2010ခုနှစ်သမတ်ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြိုင်ဖက်ဖြစ်လာနိုင်သူဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကိုအောက်ရီလိုက်ဆောင်မှုနဲ့စုံစမ်းစစ်ဆေးမဲ့အကြောင်းလူသိချင်ကြကြေညာပေးဖို့ယူကရိန်းသမ္မတဗော်လိုဒီမီယာဇယ်လင်စကီကိုတောင်းဆိုခဲ့တယ်လို့အစီအစဉ်ကမှဖော်ပြထားပါတယ်အပြင်2016ခုနှစ်ရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်တာမဟုတ်ဘဲယူကရိန်းကဆွတ်ဖက်တာဆိုတဲ့ပုံပြောင်းဇာလံကိုယူကရိန်းကစုံစမ်းစစ်ဆေးဖို့ကိစ္စလဲတောင်းဆိုခဲ့တယ်လို့ဖော်ပြထားပါတယ်။အပြင်ယူပြအဲ့ဒီလိုစုံစမ်းစစ်ဆေးမှုတွေလုပ်ပေးမယ်ဆိုရင်တမရထရမ့်ကယူကရိန်းတမရဇယ်လင်စကီကိုအေဖီရောကအော်ဘောအော့ဖ်ဖစ်မှာလက်ခံတွေ့ဆုံမှာဖြစ်တယ်လို့ယူကရိန်းနိုင်ငံကအတည်ပြုလိုအပ်နေတဲ့စီးရေးကူညီအမေရိကန်ဒေါ်လာတန်လျာကိုလည်းပေးရမှာဖြစ်ကြောင်းထရမ့်ကကတိပြုခဲ့တယ်လို့လည်းပါရှိပါရဲ့။တမရထရမ့်ကအခုအစီအစဉ်ကိုသူ့အစိုးရအရာရှိတော်တော်များများနဲ့နားလည်မှုနဲ့အတူပြုချက်နဲ့လုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းအစီအစဉ်ကနေ့ချုံမှာဖော်ပြပါရှိပါရဲ့ခင်ဗျ။